နိုဝင်ဘာလ12ရက် South China Morning Post သတင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံအပေါ်ပုံမှုကူညီထောက်ပံ့သွားမှာဖြစ်ပြီးတောင်တရုတ်ပင်လယ်ပြင်ပြဿနာကိုလည်းခေတ်သစ်အမေရိကန်အာဆီယံပူးပေါင်းဆောင်ရွက်မှုနဲ့ဖြေရှင်းသွားမယ်လို့ကတိပြုပြောဆိုလိုက်ကြောင်းဖော်ပြပါတယ်။အမေရိကန်အာဆီယံဆက်နွယ်မှုမြင့်တက်လာတာဟာထွေထွေမဟာဗျူဟာပူးပေါင်းဆောင်ရွက်မှုနဲ့အတူဒေသတွင်းစည်းမျဉ်းအခြေပြုစီစဉ်တွေချင်းချောက်ခံရတာကိုကာကွယ်ကူညီပေးမှာဖြစ်ကြောင်းလည်းသမ္မတဂျိုးဘိုင်ဒန်ကအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့စစ်တပ်အာဏာသိမ်းရင်ပြီးအခြားတဲ့အခြေအနေဟာကမ္ဘောဒီးယားနိုင်ငံဖနွန်ပင်ဆွေးနွေးပွဲမှာအဓိကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအကြီးအကဲကလည်းနိုင်ငံတကာအတိုင်းအဝန်းအနေနဲ့အကြမ်းဖက်မှုတွေလွှမ်းမိုးနေတဲ့မြန်မာနိုင်ငံပြည်ထောင်စုကိုမကူညီနိုင်ပဲဖြစ်နေကြောင်းပြောဆိုခဲ့ပါတယ်။မြန်မာငြိမ်းချမ်းရေးအစီအစဉ်နဲ့ပတ်သက်ပြီးအာဆီယံအဖွဲ့အစည်းနဲ့စိတ်မသက်မသာဖြစ်နေရတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဒေသတွင်းညီညွတ်မှုနဲ့ပတ်သက်ပြီးမေးခွန်းထုတ်ခံနေရတဲ့အာဆီယံဟာအမေရိကန်အစိုးရရဲ့အာရှဆိုင်ရာမူဝါဒအချက်အချာဖြစ်ပြီးစစ်တပ်အာဏာသိမ်းခံခဲ့ရပြီးမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေတောင်တရုတ်ပင်လယ်ပြင်ခြေပိုင်နဲ့ပြဿနာတွေနဲ့ရင်ဆိုင်ကြုံတွေ့နေရတာလည်းဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံထဲကကုနိုင်ငံခေါင်းဆောင်တွေနဲ့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်မှာတွေ့ဆုံခဲ့စဉ်အတွင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့အနေနဲ့အခုထိဆွေးနွေးပွဲကိုတက်ရောက်တာဟာအာဆီယံနဲ့ဆက်ဆံရေးမှာအမေရိကန်ပြည်ထောင်စုဟာအရေးကြီးတဲ့နေရာမှာရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်ကြောင်းအာဆီယံဟာအမေရိကန်အစိုးရရဲ့အဓိကကြတဲ့အင်ဒိုပစိဖိတ်ဆိုင်ရာမဟာဗျူဟာဖြစ်ပြီးမိမိတို့အနေနဲ့စီလုံးညီညွတ်မြန်မြန်တန်ဆွမ်းတဲ့အာဆီယံနဲ့အတူဆက်လက်ပြီးအာကျုံမှန်တဲ့နှင်းမြုပ်လောက်ကန်ဆောင်ရွက်ဖို့ရည်တမ်းထားကြောင်းလည်းပြောဆိုခဲ့ပါတယ်။နိုဝင်ဘာလ13ရက်ပါနမသတင်းမှာတော့အာဆီယံဆွေးနွေးပွဲတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအချက်၅ချက်ပါသဘောတူညီမှုအကောင့်ထည့်ဖို့ရေးကိစ္စတိုးတက်မှုကင်းမဲ့နေတဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်ရတယ်လို့မလေးရှားနိုင်ငံကထပ်မံပြောဆိုလိုက်ကြောင်းဖော်ပြပါတယ်။ဖနွန်ပင်မြို့တော်မှာတောက်ကြနေကကျင်းပခဲ့တဲ့12ကြိမ်မြောက်အာဆီယံကုလသမဂ္ဂညီလာခံမှာမလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနက Twitter လူမှုကွန်ရက်ကနေပြီးတော့တဆင့်ထပ်လောင်းပြောဆိုခဲ့တာပါ။ဒါအပြင်ကုလသမဂ္ဂလူညုံရေးကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းရဲ့အရေးကြီးပုံကိုလည်းမိမုံထိုးတင်ပြခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ဟာအချက်၅ချက်ပါသဘောတူညီမှုအပေါ်နိုင်ငံတကာအသိုင်းအဝန်းရဲ့ထောက်ခံမှုကိုဖော်ပြလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂအတူရင်မှုချုပ်ရဲ့အထုကိုယ်စားလဲညိုလင်းဟေးစာထံကိုလဲမလေးရှားအနေနဲ့မြမအရေးငင်းငင်းချမ်းချမ်းနဲ့ထဲထဲဝင်ဝင်အစင်မပြတ်ကူညီဆောင်ရွက်ပေးနေတဲ့သူ့ရဲ့အာကောင်မောင်းတံထောက်ခံမှုအပေါ်အထူးပဲကျေးဇူးတင်ရှိကြောင်းပြပောင်းဆောင်ခိုင်မာအာကောင်ရေးအတွက်အာဆီယံနဲ့ကုလသမဂ္ဂတို့အစင်မပြတ်ပူးပေါင်းဆောင်ရွက်ကြဖို့မလေးရှားကိုယ်စားလဲအဖွဲ့ကတိုက်တွန်းပြောဆိုခဲ့ကြောင်းလဲ Twitter လူမှုကွန်ရက်ကနေပြီးတော့တဆင့်စနေနေ့ကဖော်ပြခဲ့ပါတယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတောက်ကြနေ့42ကြိမ်မြောက်အာဆီယံညီလာခံမှာခေါင်းဆောင်တွေကကြေညာချက်တရထုတ်ပြန်ခဲ့တဲ့အခါမြန်မာနိုင်ငံရဲ့အကြံအတဲအဆုံးသတ်နိုင်ရေးဘုံသဘောတူညီချက်9ရပ်ကိုကျော်လွန်လှုပ်ဆောင်မှုစစ်အုပ်စုရဲ့ကိုယ်စားလှယ်တွေကိုအာဆီယံအစည်းအဝေးနဲ့ရန်ရာများအားလုံးကနေချန်လှပ်ထားဖို့မြန်မာနိုင်ငံရဲ့အရပ်ဘက်လူထုအဖွဲ့အစည်းတွေနဲ့ပူးတွဲဆောင်ရွက်ဖို့အရပ်ဘက်လူထုအဖွဲ့အစည်း459ဖွဲ့ကအာဆီယံကိုတိုက်တွန်းတောင်းဆိုခဲ့ကြပါတယ်ခင်ဗျာ